Rohingya doka deri go piang shui bobo Bangladesh soya ga si zin ta de ba san cha chun si go Rohingya khao zong ni twa yao le la ja de tri in pyo pya pe chama de chama su mo ma ba san cha chun so ra ga ro Bangladesh soya ga ni Bangladesh nai ngan yao myama nai ngan ga ni tain chaung thwat pye la ja de Rohingya doka de tain ne chi kholo ni thai ne lu ye thu de mya pya lun la de doka de sakhan ni de ga doka de tacho go shui piang ni ya cha tha bo si zin ta de pin le de ga chun chun phit par de Tijo maro mongnaayin tan yadi guru soware tan ne doka deri atwa satwe ye ne thai ye longjong ye akhat khe aniyari ne yin saan ya nai na chao doka deri ka le matwa lo cha dalu kula tamaka bawe nengan ka pwe ji le bak ka le lumane ti ne niya takhu phin ne soi ni ja de data takhu le phit par de di ba san cha chon ma tharu siman sao ywet tha de ache ni go ကိုယ်တိုင်တွားရောက်လေ့လာနိုင်မှုအတွက် Bangladesh အစိုးရရဲ့အစီအစဉ်ဖြစ်တဲ့ Gold and Sea Visit Skies မှာတော့ဘာသာရေးခေါင်းဆောင်တွေစခန်းတာဝန်ခံခေါင်းဆောင်တွေပါဝင်တဲ့အမျိုးသား38ဦးနဲ့အမျိုးသမီး2ဦးပေါင်း40ဦးလိုက်ပါသွားခဲ့ကြတာပါဒီကျွန်းရဲ့ခီးစဉ်မတိုင်ခင်မှာတော့ COVID-19 ကပ်ရောဂါဖြစ်ပွားနေချိန်မှာဒီကျွန်းကိုလိုက်ပါမဲ့သူတွေအရင်ဆုံး Coronavirus ရှိမရှိစစ်ဆေးပြီးမှခေါ်ဆောင်သွားတာဖြစ်ပါတယ်ဒီကနေ့တင်းငူနေနေမှာတော့ Rohingya ကိုယ်စားလှယ်တွေဟာကျွန်းပေါ်မှာစောက်ထားတဲ့လူနေအဆောက်အဦတွေဘလီပါဝင်ဘာသာရေးကြောင့်နေဆေးရုံတွေစိုက်ပျိုးခင်းတွေကိုလေ့လာခဲ့ကြသလိုကျွန်းပေါ်မှာလက်ရှိစခန်းမှာခိုးလုံနေကြတဲ့လှေစည်းပြေဒုက္ခသည်300ကျော်နဲ့လည်းတွေ့ဆုံခွင့်ရခဲ့ပါတယ်။ခီးစင်မှာလိုက်ပါသွားခဲ့တဲ့ဘာလူခါလေးစခန်းရဲ့ခေါင်းဆောင်အရင်မောင်နှုံးမျိုးနဲ့တောင်မျိုးလက်ဝဲကအထက်တန်းကျဆရာတူဖြစ်တဲ့ဆရာနူးမာမတ်ကလည်းဘင်္ဂလားဒေ့ရှ်ရေတပ်နဲ့ကျွန်းတာဝန်ရှိသူတွေလိုက်လံပြသခဲ့တဲ့ကျွန်းလေးလာရေးခီးစင်အကြောင်း VOA မြန်မာပိုင်းကိုပြောပြပါတယ်။
ဒီမှာရှိတဲ့အစောင်းလေးလေးလာကြည့်လိုက်တယ်။အကလုံးစင်တာ190ရှိတယ်။ကျွန်တော်ပလီကြီးရှိတာ3ခုရှိတယ်။ခေယုံကြီးလည်းခုရှိတယ်။ကြာစုလည်းညာတော့ပြီးတော့တစ်ထောင်ကျော်လုံးရှိသေးတယ်။အဲဒီမှာတစ်ဝဲလုံးပဲကျွန်တော်လေးလာကြည့်လိုက်ပါတယ်။လူလေပေါ်တဲ့ကောင်းပါလားမကောင်းဘူးလားဒီဟိုကတော့စကန်ဒီကိုလွန်လာနေနေမလားမနေနိုင်ဘူးလားအဲ့ဒါကိုလေးလာခိုင်းလာ။သူကပြောတာမိသားစုတစ်ပေါင်းနဲ့လာရင်လာမှာမလာဘူးဆိုလို့ရှိရင်အထက်ဆွဲခေါ်လာမှာမဟုတ်ဘူးလို့ပြောနေပါလေ
။ဘာဆန်ချာခီးစင်မှာလိုက်ပါသွားသူနောက်တဦးဖြစ်တဲ့မော်လဝီဘာသာရေးခေါင်းဆောင်တဦးကလည်းသူမြင်တွေ့ခဲ့သမျှ BOE ကိုပြောပြပါဗျ
။ကားတင်ကြီးမှာကျွန်တော်ကိုအချင်းပြတယ်။အဲဒီမှာခဲရီယာမြန်မာတင်းချက်ကခဲရီယာယေရှုခရစ်အားဒီလိုသင်ကြားပြီးတော့ကျင်းရုံကိုကျွန်တော်ကြည့်ခိုင်းလိုက်အဲ့ဒါကြီးလာပြီးမှကျွန်တော်ကိုပလီဒီမှာတော့ပလီကိုသင်ကြားကြည့်ပြီးမှသူတို့ကကြံများတယ်လို့လည်းဘယ်လိုများတယ်ဘယ်လိုစားတော့တယ်အဲ့ဒါတော့သူတို့ကကျွန်တော်တို့အပင်လည်းဆွေးနွေးတယ်စကားတွေလာပြီးတော့အဲ့ဒါပြောပြီးမှ
အခုသွားခဲ့တယ်ဆိုတော့အဲ့ဒီကျွန်းရဲ့အခြေအနေကိုကြည့်တော့တကယ်ပဲဒုက္ခတွေတွေနေဖို့တည်တော်တဲ့ကျွန်းတစ်ခုလို့မြင်လားဒါမှမဟုတ်ရှင်သူတို့နေမယ်ဆိုလို့ရှင်သူတို့အတွက်ဘာအခက်အခဲတွေရှိမယ်လို့မြင်ပါလဲရှင
်ကျွန်တော်ပြောဖို့လဲခက်တယ်တပြေဖို့ခက်တယ်ဆိုတာဒီကျွန်းတွေဟာအခုစောက်ထားတဲ့ဤတွေလိုနေတဲ့မကြည့်တော့ဘူးလို့ကျွန်တော်အမှအဲ့လိုပဲပြောချင်တယ
်အခုလိုမျိုးဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်တဲ့ဒီကျွန်းခီးစဉ်တွေမှာလေ့လာတွေ့ရှိခဲ့တဲ့သူတို့ရဲ့တုံ့သက်ချက်အမြင်တွေကိုတော့ဒုက္ခတဲ့စခန်းတွေကိုပြန်ရောက်သွားချိန်မှာမှစခန်းကဒုက္ခတွေတွေကိုပြန်လည်ရှင်းပြဆွေးနွေးမှာပါလို့ပြောပါတယ်ဒါပေမဲ့လက်ရှိ COVID-19 ကာလစခန်းတွေထဲမှာတော့လူစုလူဝေးနဲ့အပြင်ထွက်သွားလာခွင့်ပိတ်ပင်ခံထားရတဲ့ဒုက္ခတွေကသူတို့ကိုလူသူမနည်းတဲ့ဒီဘတ်ဆန်ချကျွန်းကိုပြောင်းရွှေ့ခိုင်းမှာအတော်လေးစိုးရိမ်နေကြတာပါကုတုပလောင်ဒုက္ခတဲ့စခန်းကရိုဟင်ညာဒုက္ခတဲ့ဥအောင်မြင်းကသူ့စိုးရိမ်ချက်ပြောပြပါတယ်
ဒီမှာရှိတဲ့လူတွေဘက်ကအများကတော့ဒီချိုးသွားမယ်ဟာလက်မခံပါဘူးသူတို့ကအဲသဘောမချပါဘူးလူအနည်းငယ်တော့ရှိကောင်းရှိနိုင်တယ်ဒါပေမဲ့အဲအများစုကတော့မသွားရှိမှာဘူးသူတို့အဲမြန်မာနိုင်ငံကိုပဲခင်လူကြရတယ်
။ဥပမာပြောခဲ့သလိုပါပဲဘာလို့ခါလေးဒုက္ခတဲ့စခန်းကရိုဟင်ညာဒုက္ခတဲ့ဥယျာဉ်ဆလံကလည်းကျိုးကိုသွားမယ်အစားနေရရင်းကိုပဲပြန်လို့တာပါ။အ
ဲဘာချမ်းချောင်းဆုံးဆိုတာဒီလေအလေမှာဖြစ်နေတယ်ဆိုတော့အပါကြီးနဲ့စစ်တွေတာရောရှင်မျိုးအတိုင်းနဲ့အဝိုင်းနဲ့စစ်တွေတာရောတက်တော့သွားနိုင်ပါတယ်။နောက်အဲ့ဒီမှာဆိုရင်အင်္ဂလုံးမုံတိုင်းတို့သွန်သာမြေတို့အဲ့လိုဖြစ်ပေါ်လာမယ်ဆိုရင်လူတွေရဲ့အသက်ဆုံးရှုံးနိုင်တာရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကအမသာမှစိုးရိမ်ပါတယ်ခင်ဗျ
။ဒုက္ခတွေတွေကိုဘာဆန်းချာကျွန်းကိုပြောင်းဖို့အရင်တုန်းကဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်ခဲ့ပေမဲ့အောင်မြင်မှုမရခဲ့တဲ့နောက်ဒီကြိမ်မှာတော့ပထမဆုံးအကြိမ်ရိုဟင်ညာခေါင်းဆောင်တွေကိုကျွန်းကိုလေ့လာဖို့အာဏာပိုင်တွေစီစဉ်ပေးခဲ့တာပါ။ဒုက္ခတွေတွေဘက်ကနေရရင်မြန်မာနိုင်ငံကိုပြန်လို့တယ်ဆိုပေမဲ့တနိုင်ငံသဘောတူညီထားတဲ့ဒုက္ခတွေပြန်လည်လက်ခံရေးအစီအစဉ်တွေကတော့နှောင့်နှေးနေစေဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့ရိုဟင်ညာဆိုတဲ့အသုံးအနှုန်းကိုလက်ခံမထားပေမဲ့ဒုက္ခတွေတွေကိုစီစဉ်လက်ခံသွားမယ်လို့တော့ပြောထားပြီးသားဖြစ်ပါတယ်။ကျွန်မဆူမွန်ပါရှင်။